အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကပြည်ဝင်ခွင့်ကန့်သက်တဲ့နိုင်ငံစီးရင်အသက်6နိုင်ငံမှာမြန်မာကိုထည့်သွင်းလိုက်တဲ့အဓိကရည်ချက်ကနိုင်ငံရေးအကျိုးစီးပွားအရာဖြစ်တယ်လို့နယူးယောက်ကပြည်ဝင်ခွင့်ဗီဇာအရေးကျွမ်းကျင်သူအမေရိကန်ရှိနေသူကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့အမေရိကန်ပြည်ဝင်ခွင့်ကန့်သက်ချက်အရလက်ရှိလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်ကနေ immigrant visa နဲ့လာမဲ့ကိစ္စလက်တလောထိခိုက်မှုရှိနေတယ်လို့သူက VOA ကိုပြောပါတယ်။နယူးယောက်မြို့ American ရှိနေ Nathan Waxman ကိုမင်းအင်ဂျင်နီယာဆက်သွယ်မြေမြန်ရမှာသူကအခုလိုစပြောပါတယ်
။သမ္မတ Trump အစိုးရကအရင်ပြဋ္ဌာန်းခဲ့တဲ့ပြည်ဝင်ခွင့် visa ကန့်သက်ချက်နဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွေကိုပဲပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဝေဖန်ကန့်ကွက်မှုတွေရှိခဲ့တာပါ။ဒါကြောင့်အခုတစ်ချိန်အစ်စ်ပြဋ္ဌာန်းတဲ့အထက်မှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနဲ့ Belarus လို့မွတ်စလင်နိုင်ငံမဟုတ်တဲ့နှစ်နိုင်ငံကိုထည့်သွင်းလိုက်ခြင်းအပြင်မျှတမှုရှိတယ်ဆိုတာကိုပြဖို့ဖြစ်နိုင်ကြောင်း American ရှေ့နေ Nathan Waxman က VOE ကိုပြောပါတယ
် The reality is the real reason for the ban they wanted to pick
ပြည်ဝင်ခွင့် visa ကန့်သက်မှုတွေမှာမြန်မာကိုထည့်ရတဲ့အကြောင်းရင်းကမွတ်စလင်အများစုမဟုတ်တဲ့နိုင်ငံနှစ်ခုလောက်ကိုရေးပြထည့်လိုက်တာဖြစ်ပါတယ်အခုကတ်တက်ခံရတဲ့6နိုင်ငံထဲမှာ Belarus နိုင်ငံဟာဆိုရင်အရင်ကဆိုဗီယက်ပြည်ထောင်စုအောက်မှာရှိခဲ့တဲ့နိုင်ငံဖြစ်ပြီးမွတ်စလင်မရှိသလောက်ပါပဲမြန်မာနိုင်ငံမှာဆိုရင်လည်းမွတ်စလင်ဥယျာဉ်က900ခန့်လုံးသို့မဟုတ်1000ခန့်လောက်ပဲရှိတာပါဒါကြောင့်သမ္မတ Trump အနေနဲ့မကြဘူးတိမထားတဲ့မြန်မာနဲ့ Belarus လိုနိုင်ငံတွေကိုဆွဲထည့်လိုက်တာဖြစ်ပါတယ
်ပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်လိုက်တဲ့သမ္မတ Trump အစိုးရရဲ့ပြည်ဝင်ခွင့် visa ကန့်သက်မှုနိုင်ငံစီးရင်ကြောင့်လက်ရှိသူလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံသားတချို့လက်တွေ့မှာကိုအခက်အခဲရှိလာနေပြီဖြစ်တယ်လို့ရှေ့နေ Waxman က VOA ကိုပြောပါတယ်
We have an EB1 case for a very high level.
ကျွန်တော်တို့မှာလက်ရှိရန်ကုန်မြို့ကကုမ္ပဏီအကြီးအကဲတူအမေရိကန်ပြည်ထောင်စုကို EB1 visa နဲ့လာဖို့လျှောက်ထားတဲ့အစီအစဉ်ဟာလဲသမ္မတရဲ့ဒီပြဋ္ဌာန်းချက်အသစ်ကြောင့်တက်ရောက်မှုတွေရှိနေပါတယ်
။ EB1 visa ဟာစီးပွားရေးလုပ်ငန်းအပေါ်အခြေခံပြီးလျှောက်တဲ့ immigrant visa ဖြစ်ပြီးကုမ္ပဏီလုပ်ငန်းရှင်ကြီးတွေထူးချွန်တဲ့ပညာရှင်ပါမောက္ခတွေသုတေသီတွေအတွက်ဖြစ်ပါတယ်။အခုအမေရိကန်က visa ကန့်သတ်မှုမှာမိသားစုဝင်တွေပြန်လည်စုံစည်းရေးအတွက်ဗီဇာလျှောက်ရမှာလဲထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါပေမဲ့ခိုင်မာတဲ့အကြောင်းပြချက်တစ်ခုခုကိုပြနိုင်တယ်ဆိုရင်တော့မိသားစုဝင်တွေခေါ်နိုင်ရေးအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးဘက်ကဖြေလျှော့စဉ်းစားပေးနိုင်စရာအကြောင်းရှိတယ်လို့ရှင်နေဝက်စမန်ကပြောပါတယ်ဖေဗူလာ20ရက်နေ့နောက်ပိုင်းမှာစတင်အကျုံးဝင်မဲ့ဒီကန့်သက်ချက်မှာတော့အမေရိကန်ကိုကြောင်းလာတက်မဲ့သူတွေအလဲလာမဲ့သူတွေအတွက်ပါဝင်ခြင်းမရှိဘူးလို့တော့ဆိုပါရရှင်